ွေးသူမြင်စီစဉ်ကကြိုဆိုပါရယ်ခင်ဗျာကမ္ဘာနိုင်ငံအသီးသီးရဲ့ယဉ်ကျေးမှုပုံစံအမျိုးမျိုးကုလူရောရှက်မှုတွေဘယ်တော့မှမားနဲ့မတူအောင်များပြတဲ့ဒီကနေ့ခေတ်မှာမြန်မာတို့ရဲ့စာပေယဉ်ကျေးမှုရိုးရာအစဉ်လာဒလိထုံနှန်းပုံစံတွေမပြောက်ပြက်အောင်ဖော်ထုတ်ရေးသားနေတဲ့ရှာရှာပါပါရတ္တစာရေးဆရာတွေထက်မှာဆရာနေဝင်းမြင့်ဟာထင်ရှားသူတူဖြစ်ပါတယ်စာများများဖတ်သူအဖြစ်ကနေစာများများရေးတဲ့စာရေးဆရာတယောက်ဖြစ်လာခဲ့တဲ့စာပေဘဝကနဦးဖြတ်တတ်မှုအတွေ့အကြုံကိုဆရာနေဝင်းမြင့်ပြောပြတာကဒီလိုပ
ါကျွန်တော်ကဟိုမကွေးတိုင်းနဲ့ကကွန်ပျူမျိုးနဲ့လည်းကုန်းဆောင်ဆွေရွာမှာငငယ်ကြီးခဲ့ရပါတယ်ခင်ဗျာအဲ့ဒီမှာတော့စာဥစ္စာရမ်းနဲ့ကျွန်တော်ငယ်တော့တိတ်မရှိပါဘူးအဲ့ဒါကျွန်တော်အကိုတွေကတော့ရန်ကုန်နဲ့ဆက်သွယ်ရှိတော့စာဥတီပါလာတယ်ဖတ်တယ်ပေါ့လေအဲ့ဒါနေပြီးစာရီတိတ်ဖတ်ပြီးအဲ့နည်းစဖတ်တည်းရလာတဲ့စာရေးကျင်လာတာပါခင်ဗျာအဲ့ရနေပဲတဖြည်းဖြည်းကျွန်တော်စာရေးလာတာပါပဲအခုဆိုရင်တော့စာရေးတဲ့ပေါ့လေ30လောက်ရှိပါခင်ဗျာစာရေးချက်ဖြစ်စဉ်တွေရှိခဲ့လို့ပါမှာပါ
မြန်မာတို့ရဲ့ယဉ်ကျေးမှုကိုပေါ်လွင်ထင်ဟပ်စေတဲ့စာပေတွေမြန်နူးသူတိုင်းဆရာနေဝင်းမြင့်ရဲ့မြန်မာဟန်အရေးသားတွေကိုနှစ်ချိုက်တံမိုးထားကြပါတယ်။ခေတ်ဆက်ဆက်မြန်မာလူမျိုးတို့ပြောဆိုခဲ့တဲ့ပောရဏနဲ့ဒိတိယဒေသန္တရစကားတွေဝါဟာရသုံးနှုန်းတွေရိုးရာထုံနှန်းစင်လာဒလိစရိုက်တွေထုံမှုန်းနေတဲ့စာပေတွေကိုဘာကြောင့်ဒလိတနဲ့ထားဖော်ထုတ်ရေးသားနေရတယ်လဲဆိုတာဆရာနေဝင်းမြင့်ကဒီလိုပြောပြပါတယ
်။ကျွန်တော်ယဉ်ကျေးမှုကတော့အမှန်တိမ်မွေးတယ်ငနူးညံ့နေပေါ့လေနောက်အမှန်ပြည့်ဖြစ်တယ်အမှန်တင့်တယ်တဲ့အပြောဆိုသုံးနှုန်းဆက်ဆံရေးတွေရှိကြတယ်အဲသူတို့ချင်းကျွန်တော်တို့လူမျိုးမှာအမှန်ကျော်ဝတဲ့ဝါဟာရတွေရှိတယ်သို့တော်လည်းပဲဒီဘက်ကမှဒီ visual culture ပေါ့အမြင်ရည်ကျေးမှုတွေသိကြည့်လာတဲ့ခါမှာကျွန်တော်ချင်းချင်းဆက်ဆံရင်းနောက်ကျွန်တော်ချင်းချင်းသုံးနှုန်းကြတဲ့ဝါဟာရတွေကပုံတောင်းကြည့်တော့လောက်အပြည့်ကြီးရှိနေမယ်လည်းပဲချင်းချင်းနားလေရုံလာပဲတပီသားလောက်နဲ့ခတ်ပြီးသုံးနေကြတဲ့သဘောဖြစ်တဲ့အတွက်ငမတန်တံပိုးကြီးတဲ့ကျွန်တော်ရဲ့ဆန်တံပိုးကောင်းနေဖြစ်တဲ့အဲကျွန်တော်မြန်မာမှုသုံးနေနှုံးနေဥပမာလေးဥပမေရလေးခိုင်းနိုင်နေတဲ့သဘောတကားစားလေးပုံတို့ပတ်စာလေးနဲ့ပြောတတ်တဲ့မြန်မာရဲ့ချစ်စရာကောင်းတဲ့အလေးတွေပြောလာပါခင်ဗျာအဲ့ဒါလေးတွေကမပြောကောင်းဘူးလို့ထင်ပါတယ်နောက်ဒီဝါဟာရလေးကျွန်တော်ကပိုင်ဆိုင်ထားတာလည်းကျွန်တော်တို့အတွက်အင်ဂျန်တံပိုးကြီးတဲ့ထက်တန်းကြတဲ့ယဉ်ကျေးမှုဖြစ်မြင်ပါတယ်ဒါတိရောဝါတင်ကောလာတာကိုကျွန်တော်ခံစားရပါတယ်အဲ့အတွက်တနိုင်ဆုံးဇလုံးစီစီနှလုံးစီစီအစားပေါ်လူငယ်တွေအတွက်သူ့စိတ်ကျွန်တော်ထည့်သိရေးပါတယ်ခင်ဗျာဒီလိုချက်ကတော့အလောက်ပါခင်ဗျာ
လူမျိုးတစ်မျိုးရဲ့ဂုဏ်အစဉ်တန်းကိုစာပေတိုးတက်မြင်မှမှုနဲ့တိုက်ထွာလိရှိကြပါတယ်။ဒီကနေ့ခေတ်မြန်မာလူမျိုးတွေရဲ့ဂုဏ်ကြီးအစဉ်တန်းကိုဘလို့စာပေအမျိုးအစားတွေကတတ်မှတ်ဖော်ဆောင်ပေးနေပါသလဲ။ဆရာနေဝင်းမြင့်ရဲ့မှတ်ချက်ကဒီလိုပါ
။ခေါင်းကစာအုပ်တွေပေါ့သူတို့ကအမြဲတမ်းဘုတ်ကြည့်ခဲ့တဲ့စာရေးဆရာကြီးများဆရာမကြီးများရေးခဲ့တဲ့စာအုပ်တွေကပြန်ထုတ်တန်းရောင်းနေရပါတယ်။အခုနောက်ပိုင်းစာရေးဆရာလူငယ်စာရေးဆရာများကြီးတဲ့စာရေးကြတော့လေအတူတူတည်းကနေရှိတဲ့ဆိုပေမဲ့လည်းကျွန်တော်တို့မျိုးလင်းနဲ့ကျွန်တော်တို့တံပိုးထားခဲ့တဲ့စာရီမျိုးပေါ့အဲဒီစာရီပြည့်တဲ့အမျိုးတွေရဖို့တော့နည်းသွားတယ်လို့ထင်တာပေါ့လေဒါကျွန်တော်အမြင်ပါအဲဒီတော့ပြောရရင်တော့အစာပြည့်နဲ့ပတ်သက်လို့ကျွန်တော်တို့ကြေကြေပြန့်ပြန့်ထုံးကားလာတယ်ဆိုတော့လည်းပဲမနစ်သားရအားဖြင့်တော့အားနည်းသွားတယ်လို့တော့ကျွန်တော်ထင်ပါတယ်ဒါကြလည်းပဲဆေးရစာတွေကိုလည်းပြန်ထုတ်ပြီးဖတ်နေကြတဲ့အတွက်ဒီအတွက်ဆိုရင်ကျွန်တော်တို့ကဝန်တာပါပဲ
မန္တလေးမြို့ကစာရေးဆရာနေဝင်းမြင့်ရဲ့စာပေဘဝဖျက်သတ်မှုနဲ့တွေးမြင်ကောက်နှုတ်တင်ပြချက်ကိုဒီမှာရနာခွင့်ပြုပါရှိတဲ့ဘက်မှာတော့မြန်မာဘာသာပြန်ဆိုအမှာသတိပြုတင်တဲ့အချက်တွေစာရေးဆရာဖြစ်ခြင်းနဲ့လူငယ်မျိုးဆက်တွေနဲ့ပြည်တွင်းပြည်ပကမြန်မာစာဖတ်ပရိသတ်တွေအတွက်ဆရာနေဝင်းမြင့်ရဲ့အကြံပြုတိုက်တွန်းချက်တွေကိုဒုတိယပိုင်းအဖြစ်တင်ဆက်မှာပါနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ